မွန်ပြည်နယ်ကြိုင်မြော်မြို့နယ်ဓမ္မတက်ကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေး MNSP AD ပါဝင်တဲ့မွန်ကရင်တော်လှန်ရေးပူးပေါင်းတပ်တို့ကြားမှာမနေ့ညပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံပြည်သူတွေနဲ့လက်နက်ကိုင်ဖွဲ့တွေကပြောပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေတိမ်းရှောင်နေကြရတယ်လို့လည်းဓမ္မသက်ရွာကတူကပြောပြပါဗ
ျ။
မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေကတက်လာတာကဓမ္မသက်ရွာနီးမှာဒီဘက်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်လိုက်တော့စစ်ကောင်စီတပ်တွေထိခိုက်သေးဆုံးတာအများကြီးပဲတွေ့ရတယ်။ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့လာပစ်တယ်။နောက်ဒီဘက်ကမွန်နဲ့ကရင်တပ်တွေလည်းထိတယ်ဒဏ်ရာရတယ်။လေရင်နဲ့စင်းလာပြီးတော့ဘုံကျဲတော့ဒေသခံတွေထိတ်လန့်ကုန်နေဘုံကတအားပြစ်ချလိုက်တဲ့အခါမှာညကသူတို့ဥတီယာမရှိရန်တမ်းပြီးတော့ကျဲချနေတာဒေသခံတွေထိတ်လန့်ကြောက်ရွံ့လို့တန်ဃာတော်တွေရောဒေသခံပြည်သူတွေရောထွက်ပြေးကြရတယ်လူတွေကတောင်းလျှောက်ပဲထွက်ပြေးနေကြရတာသူ့ရဲ့အဆက်အသွယ်နဲ့သူနီးစပ်ရာကိုပြေးတာပေါ့လူက၄-၅00တောင်မကပါဘူးတချို့ကကားတွေနဲ့ပြေးတယ်တချို့ကဆက်လီနဲ့ပြေးတယ်အဆင်ပြေသလိုထွက်ပြေးနေကြရတယ်ဆိုပြီးတော့မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်NNSP AD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ပညာမွန်ကနှစ်ဖက်ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ညမှာတော့အချိန်နှစ်နာရီခွဲကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာကိုပြောပြပါရယ
်မနေ့ပေါ့နော်ဒီ9နာရီခွဲဝန်းကျင်ပေါ့နော်ကျတော့ဒီစကားစကားပေါ့နော်တန်ကြက်ကတတိပါမနောက်တော့တင်ပေါ်နေလေးပြစ်တာပါတယ်လင်းပါပြီးတော့ဒီသမစဘက်ကပေါ့နော်သူစစ်စင်လာတဲ့အခါကျတော့ပူပေါင်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်တယ်ပေါ့နော်တိုက်ပွဲက9နိုင်ခွဲနေစင်10နိုင်ဝန်းကျင်လောက်ပေါ့နော်အဲ့လိုဖြစ်တယ်အဲ့ဖြစ်တဲ့အခါကျတော့10နိုင်ဝန်းကျင်လောက်မှာကျတော့ဒီပူပေါင်းတပ်ဖွဲ့ကဆုတ်ပေးလိုက်ရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါဒီမင်းရဲ့တိုက်ပွဲချင်းနေဖြစ်တယ်
NNSP AD တပ်ဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့မနေ့တုန်းကတန်ကလောင်ရွာကံပြည်သူ2ဦးကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်လိုက်တယ်လို့ပြောရေးဆိုခွင့်ရှိသူနိုင်ပညာမွန်ကပြောပါတယ်
မင်းကတန်ကလောင်ဘက်မှာဒီစကားစတတ်တယ်ပေါ့နော်ဒီရောတာပေါ့နော်ဒီမွန် AG စစ်တာဆိုပြီးဆွဆွဲပြီးတော့ဒီနှစ်ယောက်ကိုဖမ်းဆီးပစ်တက်လိုက်တယ်အဲ့လိုအချင်းကြီးအဲ့လောက်ထိတော့ကျွန်တော်တို့လောလောဆယ်သိရပါနော
်လက်တလောမွန်ပြည်နယ်ကြိုင်မြော်မြို့နယ်ကဓမ္မသက်ရွာရဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မွန်ပြည်နယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးမွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ဘိန်းတရနာတန်ကလောင်ဓမ္မသက်ကျေးရွာတဝိုက်မှာဂျိုကြားတိုက်ပွဲတွေဖြစ်ပွားနေတာကအခုဆိုရင်တလားလောက်ရှိလာပြီဖြစ်ပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရွာသားတွေဟာမကြခဏဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ရှင်